ရန်ကုန်တိုင်းဒေသကြီးဒဂုံမြို့တိခရိုင်ဒဂုံမြို့တိမြပိုင်းမြို့နယ်ပြည်ချိုင်းနှင့်ပြည်သူဆက်ဆံရေးဦးစီးဌာနကွန်မြူနတီစင်တာခန်းမတွင်ယနေ့နေ့ပိုင်းကပြည်ချိုင်းနှင့်ပြည်သူဆက်ဆံရေးဦးစီးဌာနနှင့်ဗုဒ္ဓကလအဖွဲ့တို့ပူးပေါင်း၍အပြည်ပြည်ဆိုင်ရာဒီမိုကရေစီနှင့်သိပညာပေးတော်ရှိုးကျင်းပပြုလုပ်ခဲ့ကြောင်းသိရပါသည်။အဆိုပါသိပညာပေးတော်ရှိုးအစီအစဉ်တွင်ပြန်ကြိုင်းနှင့်ပြည်သူဆက်ဆံရေးဦးစီးဌာနမှဒုတိယဦးစီးမှုဒေါ်ညင်းရီနှင့်မြို့နယ်ဆိုင်ရာဆရာမညမင်းစုဝေကျော်မငယ်တို့ကဒီမိုကရေစီနှင့်ဖြစ်ပေါ်လာပေါ်အကြောင်းအရာများနှင့်ဒီမိုကရေစီနှင့်ပတ်သက်ပြီးတည်တည်တည်ထိုင်သူများကိုယခုလိုပြန်လည်ဆွေးနွေးပြောကြားခဲ့ကြောင်းသိရပါတယ်
။ဘယ်အပြည်ဆိုင်ရာဒီမိုကရေစီနေ့လို့ခေါင်းစဉ်တက်ထားပါတယ်။အားလုံးနဲ့တက်ဆိုင်ပေါ်နေ့တစ်နေ့ပေါ်ဒီမိုကရေစီတို့ကလွတ်လွတ်လပ်လပ်နဲ့ပေါင်းစည်းတဲ့အတွင်သဘောကိုဆောင်ပါတယ်။အဲ့ဒီနေ့ကိုဘယ်နေ့တက်မှတ်တယ်ဆိုတော့နိုင်ငံတကာကနေပြီးတော့နှစ်စဉ်စက်တင်ဘာလ15ရက်နေ့ကိုအပြည်ပြည်ဆိုင်ရာဒီမိုကရေစီနေ့ဆိုတက်မှတ်ပြီးတော့ဒီနေ့မှာကျွန်တော်တို့လူရဲစိတ်ဓာတ်တွေကိုဟလာနှိုးဆော်ပေးတယ်ဘလို့နှိုးဆော်ပေးတယ်တင်းတင်းမြတ်စွာလျှောက်ပတ်စွာလက်တွဲညီညီနိုင်ရေးအတွက်ကိုလည်းဒါလူတွေတွေ့ကြဆုံများပြောကြဆိုကြပေါင်းစည်းစည်းလုံးမှုကိုအခြေခံတဲ့နေ့တစ်နေ့ဖြစ်ပါတယ်ကမ္ဘာနိုင်ငံအသီးသီးမှာကျင်းပရန်လိုအပ်ပါတယ်ဒီနေ့ဒီမိုကရေစီနေ့ဆိုပြီးတော့2009ခုနှစ်မှာစပြီးတော့သူကဒီမိုကရေစီနေ့ကိုတက်မှတ်ပါလေအဲ့ဒီနေ့ကိုဘယ်လိုလဲနိုင်ငံတကာပါလီမန်အခွဲ့အာနေပြီးတော့ဒီနေ့ကိုတက်မှတ်မယ်နှစ်စဉ်နှစ်တိုင်းဟလာခေါင်းစဉ်တစ်မျိုးစီတစ်မျိုးစီမတူတော့ခေါင်းစဉ်တွေနဲ့အတူဟလာပြည်ပဆိုင်ရာဒီမိုကရေစီနေ့ကိုတက်မှတ်မယ်ဆိုပြီးတော့သူကတက်မှတ်ခဲ့ကြတယ်အဲ့ဒီလိုပါပဲမြန်မာနိုင်ငံမှာလည်းကျမတို့မြန်မာနိုင်ငံကြီးတဲ့ကမ္ဘာတွေကနိုင်ငံတစ်နိုင်ငံဖြစ်ပြီးတော့ဒီမိုကရေစီနေ့ကကျမတို့မြန်မာနိုင်ငံတို့လည်းတက်ဆိုင်ပါတယ်အထူးသဖြင့်တော့တိုင်းပြည်တော်ဝင်ကိုဆက်လက်ပြီးတော့ယူကြမယ်လူငယ်လူရွယ်လေးတွေနဲ့ပို့ပြီးတော့တက်ဆိုင်ပါတယ်။ကျမတို့လူကြီးပိုင်းတွေကတော့စီလုံးကြီးညီညွတ်ချင်းသူစီညီညွတ်ချင်းဆိုတော့ဟိုးလူလိုက်ရေမရခင်ကနေစပြီးတော့လူလိုက်ရေရဖို့အတွက်ကိုကျမတို့တိုင်းနာတွေသူစီညီညွတ်ခဲ့တယ်။ဒီမိုကရေစီစိတ်နဲ့ပူးပေါင်းကြကြလို့ရှိတွေ့တော့ကျမတို့နိုင်ငံမှာလည်းလူလိုက်ရေဆိုတော့ကျမတို့ပန်းတပုန်ကိုပန်းချင်နိုင်ခဲ့ပါတယ်။အဲ့ဒါဘာလဲဆိုတော့ဒီမိုကရေစီစိတ်နဲ့လွတ်လွတ်လပ်လပ်သူ့ကိုမျှော်မြင်ပြီးတော့တယောက်တယောက်စီလုံးညွတ်စွာဖြင့်ဒါကျမတို့ဒီထိုင်ခဲ့တဲ့အတွက်ကြောင့်ကျမတို့ဒီတော်သူသမရမြန်မာနိုင်ငံတော်ကလေးအထိကပ္ပလည်းမှာပို့လေတည်နေပါဘူး။ငွေလူရဲလေးတွေရတဲ့တိုင်းပြည်ရဲ့တာဝန်ကိုဆက်ခံမဲ့ပုဂ္ဂိုလ်ကြီးဖြစ်တဲ့အတွက်ကြောင့်ဒီမိုကရေစီဆိုတဲ့စလုံးလေးကိုသူတို့အသိလိုအပ်ပါတယ်။ခလေးတွေတိ့ကိုပြောရရင်တော့ဒါနိုင်ငံသူနိုင်ငံသားတွေတူချင်းတူချင်းတယောက်ချင်းတယောက်ချင်းကဒီမိုကရေစီစိတ်ဓာတ်ရှိမယ်ဆိုလို့ရှိရင်စီလုံးညွတ်ချင်းဆိုတဲ့ပန်းနိုင်မှုလေထုတ်ပြန်နေမှာဖြစ်ပါတယ်။အဲ့တော့ဒီမိုကရေစီလုပ်ငန်းပိုင်းကိုကျမတို့ဘာလီပါလဲလို့ပြောမယ်ဆိုထွေထူးမရှိပါဘူး။ဒီမိုကရေစီဆိုတာကတော့လွတ်လပ်ပြီးတရားမျှတတဲ့အဲ့ဒါမူလေးတစ်ခုပါ။အဲ့ဒါလေးကိုကျမတို့ကဒီမိုကရေစီလို့ခေါ်တယ်။ဒီမိုကရေစီဒီဘာရောင်သွေးမှမရှိပါဘူး။စီးလုံးမယ်၊ညွတ်မယ်၊ဥပေါင်းဆောင်ရွက်မယ်ဆိုတဲ့အတွင်သဏ္ဍာန်ကိုတက်ရောက်စီပြီးတွေ့ကြောက်ဒီဒီမိုကရေစီစိတ်ဓာတ်ကိုကျမတို့ကျင့်သုံးခြင်းအဖြစ်နိုင်ငံရဲ့ဒီဝါရင်ဒီဝါရင်ဒီရေတုတ်တစီမရေတွေကိုလည်းဆောင်ရနိုင်မယ်လို့ကျမတို့ကဆောက်ပါလို့ရှိ
တယ်။ဒီတဲ့တဲ့ကိုဒဂုံမြို့တဲ့မြပိုင်းမြို့နယ်ရောင်းအပ်ပို့ထားတာဖြစ်ပါတယ်။